ဇွန်လ၁ရက်နေ့ဒီကနေ့မှာမြန်မာနိုင်ငံတဝန်းကအခြေခံပညာကျောင်းတွေပြန်ဖွင့်ခဲ့ပေမဲ့ကျောင်းတက်သူအတော်နည်းပါးပါတယ်။လူမျိုးရင်းနဲ့ကိုဗစ်ရောဂါကူးစက်မဲ့ဆွေးရမှုတွေကြောင့်ကျောင်းပြန်မတက်ကြသလိုဆရာနာရှင်လက်ထက်ကျောင်းမထက်ပဲသဘေးမောက်ကြသူတွေလည်းရှိပါတယ်။ပထမဆုံးကျောင်းပြန်ဖွင့်ရဲ့ကျောင်းတွေရဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမြတ်မောင်ကပြောပြပါမယ်ခင်ဗျာ။
2021-2022 ပညာသင်နှစ်အတွက်အခြေခံပညာကျောင်းတွေပြန်ဖွင့်တဲ့ဒီနေ့ရန်ကုန်မြို့ရဲကကျောင်းတော်များများ6ကပ်နေပါတယ်။အရင်ကဆိုရင်ကျောင်းဖွင့်ရဲ့ရင်ကျောပိတ်ဆို့တဲ့အထိကြိတ်ကြိတ်တိုးနေလေးရှိတဲ့ကျောင်းတွေမှာကိုကျောင်းတက်သူအတော်လေးနည်းပါတယ်။နာမည်ကြီးကျောင်းတချို့အပါအဝင်ကျောင်းအများစုမှာလုံခြုံရေးတွေကိုတင်းကျပ်စွာချထားတာတွေ့ရပါတယ်။ကျောင်းနဲ့အနီးတစ်ဝိုက်လမ်းတွေမှာအတားအဆီးတွေချထားတာလက်နက်ကင်တပ်ဖွဲ့ဝင်တွေကလုံခြုံရေးစောင့်နေတာမျိုးတွေတွေ့ပါတယ်။ကျောင်းတက်သူနေပါတာကြောင့်သင်္ကန်းကျွန်းတောင်အောင်ကလာပါနဲ့ရန်ကင်းမြို့နယ်တွေကတချို့ကျောင်းတွေမှာမူလနှစ်ချိန်ကျောင်းကိုတစ်ချိန်ကျောင်းအဖြစ်ပြောင်းလဲသတ်မှတ်ခဲ့တာမျိုးလည်းရှိပါတယ်။ကျောင်းမုံစားဆင်းချိန်ကိုလည်းအချိန်တိသက်မသတ်မှတ်ဘဲကျောင်းအခန်းထဲမှာသာမုံစားခွင့်နဲ့စော်ကစားခွင့်ပေးတာမျိုးတွေရှိတယ်လို့ကျောင်းတက်တဲ့ကလေးတချို့ကပြန်ပြောပြကြပါတယ်။စစ်ကောင်စီအုပ်ချုပ်နေချိန်မှာကလေးတွေကိုကျောင်းပြန်မအပ်ကြဖို့ဆရာတွေကိုအလုပ်ခွင့်ပြန်မဝင်မဲ့နေကြဖို့တိုက်တွန်းမှုတွေလည်းရှိနေပါတယ်။တချို့မိဘနဲ့ကျောင်းသားတွေကိုယ်တိုင်ကလည်းကျောင်းပြန်မတက်ပဲတပိတ်မှောင်နေကြပါဗျ။ဒီနေ့ကျောင်းပြန်တက်တဲ့စတုထတန်းကျောင်းသူရဲ့မိခင်ကတော့တမိကပူဇော်လို့စိုးရင်စိတ်နဲ့ပဲကျောင်းပြန်ထားခဲ့တယ်လို့ VOA ကိုပြောပြပါဗ
ျ။ခလေးကျောင်းမအပ်ခင်ကဗျာနဲ့မလားမင်းဟဲ့နဲ့တမိကျောင်းထားမလား
။ခလေးချင်းခလေးချင်းစော
။မလို့မမီကကျောင်းမအပ်အောင်လို့ပြောတယ်။မင်းတို့မရအောင်စောင့်နေတာ။ဒီရောဒီရောခလေးရလေဟိုအဲ့မဲ့ဘောပြောလိုက်ပြီလားဘောဟုတ်ပြောတယ်အဲ့ဒါအဲ့လေဆိုမင်းသွားပြီဖြစ်တယ်ညလို့ရောက်ကတည်းကလည်းငါပြီးသွားသူတွေကခဏတည်းခဏတည်းနဲ့ကို့ကိုပြောတယ်အမတက်နဲ့လို့ပြောတော့ငိုယိုးနေတယ
်အခြေခံပညာကျောင်းတွေပြန်ဖွင့်နေချိန်မှာရုံမတက်အာနာဖီဆန်နဲ့လှုပ်ရှားမှု CDM မှာပါဝင်ကြတဲ့ဆရာဆရာမတွေရှိတာကြောင့်တချို့ကျောင်းတွေမှာကျောင်းသားနဲ့ဆရာအချိုးမညီမျှတဲ့ပြဿနာတွေရှိပါတယ်စစ်ကောင်စီကလစ်လက်သွားတဲ့ဆရာတွေနေရာမှာအစားထိုးဖြည့်ဖို့လုပ်နေပေမဲ့ကျောင်းတော်တော်များများမှဆရာတွေအပြည့်မဖြစ်နိုင်သေးပါဘူး။ဘကိုးတိုင်းဖြူးမြို့နယ်တခုထဲမှာတဲ့ CDM လုတ်တဲ့ဆရာဆရာမအယောက်900ထက်မနည်းကိုစစ်ကောင်စီကအလုံနားလိုက်တာအခုချိန်ထိပြန်ပြီးတော့အစားမထိုးနိုင်သေးတယ်လို့ကျောင်းတန်နှုံးလဲနေတယ်လို့အဲ့ဒီဒေသကကျောင်းဆရာတူဦးကပြောပြပါတယ်
။ဆက်ဆက်ပတ်တဲ့ဒီကောင်တော့ကြားတာတည်ရပါဘော။ရင်းချီရ2400ပြန်တက်တာကျောင်းအတော့600တော့ကျေတယ်။သူတို့အခုဆရာမရတော့ပေါ်နာလေး600လောက်ရတယ်။
ကျောင်းမတက်ဖဲအာနာဖီဆန်ရေးလုတ်တဲ့အခြေခံပညာဆရာဆရာမတသိန်းထက်မနည်းကိုစစ်ကောင်စီကအလုတ်ကနေရန်နာခဲ့ပါတယ်။အခုလိုဆရာဆရာမမလုံလောက်တဲ့ပြဿနာအပြင်လုံခြုံရေးစိုးရင်စရာအခြေအနေတွေလည်းရှိနေပါတယ်။ကျောင်းသားမိဘတွေကကလေးတွေတင်ကြားမှုအဆက်မပြတ်စေခြင်းပေမဲ့ကလေးတွေရဲ့လုံခြုံရေးအာမခံချက်မရှိတာနဲ့ကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်ကျောင်းပြန်မပို့ကြတာလည်းပါပါတယ်။စစ်ကောင်စီကတော့ကိုဗစ်စီးကံသတ်မှတ်ချက်တွေနဲ့အညီကျောင်းတွေတက်နိုင်ဖို့စီစဉ်ထားတယ်လို့ပြောကြားထားပါတယ်။ဒါပေမဲ့ဒီနေ့ကျောင်းပြန်ဖွင့်ချိန်မှာတော့ကျောင်းအများစုမှာရောကျောင်းသားတွေဘက်ကပါကိုဗစ်စီးကံချက်တွေလိုက်နာကျင့်သုံးမှုအားနည်းတာတွေ့ရပါတယ်။ကိုဗစ်ကရောဂါကူးစက်မှုကာကွယ်ရေးအတွက်နှာခေါင်းဆီးအခမဲ့ဝေတာမျက်နှာအုပ်အကာအကွယ်နဲ့လက်သန့်ဆေးရည်အခမဲ့ဝေဖို့လှုပ်ထားတယ်လို့စစ်ကောင်စီကပြောထားပေမဲ့တချို့နေရာတွေမှာမရှိဘူးလို့ကျောင်းသားမိဘတွေကပြောကြပါတယ်။အခုနှစ်စာသည်နှစ်အတွက်အခြေခံပညာကျောင်းတွေပြန်ဖွင့်ချိန်မှာတနိုင်ငံလုံးကျောင်းတက်ရမယ့်ကျောင်းသားဥယျာဉ်စုစုပေါင်းက17တန်းရှိတယ်လို့မြန်မာနိုင်ငံဆရာဆရာမများတမကကစီရင်ပြုစုထားပါတယ်17တန်းနဲ့မှာ9တန်းကအချက်တန်းကျောင်းသူကျောင်းသားတွေဖြစ်ပါတယ်တမကအမှုဆောင်တယောက်ကဒီကနေ့ကျောင်းဖွင့်တဲ့အခြေအနေကိုအခုလိုသုံးသပ်ပါတယ်အဲ
တချို့နေရာတွေကျတော့လေကျောင်းသားကညာပြီးတော့ဆရာတွေကမလုပ်တော့ဘူးတချို့နေရာတွေမှာကျတော့ဆရာတွေကတော့ဒီရေမလောက်တဲ့တော့ရှိနေတယ်။ကျောင်းသားကမိဘတွေကဒီစီရင်ကျောင်းသားရဲ့စီရင်လုပ်တဲ့တော့မလောက်
။တနိုင်ငံလုံးကျောင်းအပ်နှုံနဲ့ဒီနေ့ကျောင်းတက်နှုံအထူးကြကိုပညာရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာမြို့နယ်ခရိုင်ကျောင်းပညာရေးမှုတွေစီကို VOA ကအချင်းချင်းဆက်သွယ်မေးမြန်းပေမဲ့ဖြေဆိုမဲ့သူမရှိတာဖြေဆိုခွင့်ပေးမထားလို့မပြောနိုင်ဘူးလို့တုံ့ပြန်ကြပါရတယ်။2020ခုနှစ်ပညာသင်နှစ်ကလေးကကိုဗစ်ကြောင့်ပိတ်ထားခဲ့ရတဲ့ကျောင်းတွေကိုတစ်နှစ်ကျော်အကြာဒီကနေ့ပြန်ဖွင့်တာဖြစ်ပေမဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေကြောင့်ရန်ကုန်မြို့မှာရှိတဲ့အခြေခံပညာကျောင်းတွေမှာကျောင်းတက်သူတိတိတသားနေပါနေပါတယ်
။မဆုမြတ်မွန်ပြောပြပေးခဲ့တာပါခင်ဗျာ။